အမေရိကန်ပြည်ထောင်စုမှာ COVID-19 ကူးစက်မှုကပြန့်မြန့်နေစဉ်တသိန်းလောက်ရှိလာပြီးပြီးခဲ့တဲ့ဆောင်းရာသီနောက်ပိုင်းအများဆုံးဖြစ်တယ်လို့ AP သတင်းအေဂျင်စီကဖော်ပြပါတယ်။နေစဉ် COVID-19 ကူးစက်ဖြစ်ပွားသူကပြန့်မြန့်တသိန်း 9,143 ဦးရှိနေတာလို့စနေနေ့မှာ AP ကဖော်ပြတာဖြစ်ပြီးဒီရေအတွက်ဟာဆိုရင်ပြီးခဲ့တဲ့ဇွန်လနှောင်းပိုင်းနေစဉ် COVID-19 ကူးစက်ဖြစ်ပွားမှုနှုန်း 11,000 လောက်ရှိရကနေတိတိတတ်တာတိုးလာတာဖြစ်ပါတယ်။အလွန်ကူးစက်နဲ့ဗီဇာပြောင်း Delta Coronavirus မျိုးကွဲကအမေရိကန်ပြည်ထောင်စုတဝမ်းမှာအလင်းအမြန်ပြန့်နှံ့နေတာနဲ့အတူပဲ COVID-19 ကူးစက်ဖြစ်ပွားသူအရေအတွက်များလာတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုတွင်းမှာဇန်နဝါရီလအစောပိုင်းကဖြစ်ခဲ့တဲ့အနေအထားမျိုးနဲ့အလားတူနေ့စဉ်ကူးစက်မှုတိမ့်ချီရှိလာနိုင်တယ်လို့လည်းအစိုးရရဲ့အချက်အလက်တွေမှာတွေ့ရကြောင်းကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဗဟိုဌာန CDC ညွှန်ကြားရေးမှူး Rochelle Walensky ကဒီသတင်းပါအစောပိုင်း CNN ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောပါတယ်ဇန်နဝါရီလအစောပိုင်းမှာနေ့စဉ်ကူးစက်မှုအများဆုံး2,000ခွဲထိရောက်ရှိခဲ့ပြီးတဲ့နောက်ဇွန်လအတွင်းမှာကူးစက်မှုနှုန်းချဆင်းခဲ့ပြီးမယ်လဲနောက်သတင်းပါ6ခုအတွင်းမှာကူးစက်မှုနှုန်းက3,000ကိုပြန်ပြီးတော့ရောက်လာတာလို့ AP သတင်းကဖော်ပြတာပါကာကွယ်ဆေးအဖြစ်အဝါထိုးနှံပြီးဒါမှမဟုတ်လဲဆေးတစ်ကြိမ်ထိုးနှံပြီးဖြစ်တဲ့အရွယ်ရောက်သူအမေရိကန်80ရာခိုင်နှုန်းကျော်ရှိပေမဲ့ကူးစက်မှုတွေတိုးလာနေတာဖြစ်တယ်လို့သတင်းကဖော်ပြပါတယ်ရှင်